တရားထုတ်တယ်ဆိုတာဒီခန္ဓာကြီးရဲ့သဘောအမှန်တွေကိုအမှန်တိုင်းသိအောင်လို့အထောက်ရတာလို့အလုံးနားလည်ထားကြပြီလားဒီခန္ဓာကြီးရဲ့အကြောင်းကိုအမှန်တိုင်းသိအောင်စူးစမ်းအထောက်တဲ့နေရာမှာဒီအစာဟာရကိုစားရတော့ကြတာနဲ့ပတ်သက်ပြီးတော့လည်းပဲအမှန်တိုင်းသိအောင်စူးစမ်းကြရမယ်အစာဟာရဆိုတာဒီခန္ဓာကြီးဆက်လက်ယက်တည်နေဖို့အတွက်အာကြီးတဲ့အထောက်ပံ့တွေနဲ့ကျေစုပြုနေတာအစာဟာရဆိုတာခန္ဓာကိုယ်ကြီးရဲ့အစိပ်ပိုင်းတစ်ခုပဲဒါကြောင့်ဒီအစာတောက်နဲ့ပတ်သက်ပြီးတော့လည်းပဲအမှန်တိုင်းသိအောင်စူးစမ်းကြရမယ်စူးစမ်းတဲ့နေရာမှာလဲနည်းမျိုးစုံနဲ့အမှန်သိအောင်စူးစမ်းရမယ်အစာဟာရကိုသုံးဆောင်ကြရတဲ့ဆိုတာခန္ဓာကိုယ်ကြီးဆက်လက်ရှင်သန်နေဖို့အတွက်ဒီခန္ဓာကိုယ်ကြီးတဲ့ကိုအာဟာရဓာတ်တွေထည့်ပေးနေတဲ့သဘောပါပဲဒီခန္ဓာကိုယ်ကြီးရှင်သန်ဖို့အတွက်ကံစိတ်ဥဒ္ဓအာဟာရဆိုတဲ့အကြောင်းတရားတွေကထောက်ပံ့ပေးထားတာပါကံရဲ့စိတ်ရဲ့ဥဒ္ဓရဲ့အာဟာရရဲ့ဆိုတဲ့အကြောင်းတရားကြီး၄ပါးအဲ့ဒီအကြောင်းတရားကြီး၄ပါးတည်းကအာဟာရဆိုတဲ့အကြောင်းတရားဟာလည်းပဲခန္ဓာကိုယ်ကြီးရှင်သန်ရေးအတွက်အလွန်အရေးကြီးတဲ့အခန်းကဏ္ဍကနေထောက်ပံ့ပေးနေရတယ်။စားတောက်လိုက်တဲ့အစာအစာတွေရေတွေအဲ့ဒီအစာအာဟာရတွေတည်းကအာဟာရဓာတ်တွေကိုခန္ဓာကိုယ်ကြီးကစုပ်ယူထားလိုက်ပြီးတော့မလိုအပ်တာတွေကိုအညစ်အကြေးဖြစ်ပြန်လည်ဆွတ်ထုတ်ပြရတယ်။ဇာရအတိတ်တွေထည့်လိုက်လိုအပ်တာတွေကိုစုပ်ယူလိုက်မလိုအပ်တာတွေကိုစွန့်ထုတ်လိုက်နေဒီအတိုင်းပဲလည်ပတ်နေဒီခန္ဓာကိုယ်ကြီးဟာအာရဒတ်ကိုမရရင်မရှင်းသန်းနိုင်ဘူးဒါကိုအလုံးနားလည်ထားကြပြီသားကိုနားလည်ထားတဲ့အဲ့ဒီအမှန်တရားကိုသတိရဖို့လိုတယ်စဉ်းစားဖို့ဆင်ခြင်ဖို့လိုတယ်ဒါကြောင့်ဒီခန္ဓာကိုယ်ဆိုတဲ့စက်ကြီးဆက်လက်ပြီးတော့လည်ပတ်နိုင်ဖို့အတွက်အာရဒတ်ဆိုတဲ့ဓာတ်စီတွေကိုနေတိုင်းထည့်ပေးနေရကာရတိပုံမှန်မောင်းနေနေနိုင်မှုအတွက်ဓာတ်စီတို့ဒီဇယ်တို့ကိုထည့်ပေးနေရသလိုပါပဲဘောခီလမ်းပုံမှန်ဒီခန္ဓာဆိုတဲ့ကာကြီးပုံမှန်မောင်းနေနေနိုင်မှုအတွက်အာဟာရဓာတ်စီတွေကိုနေတိုင်းထည့်ပေးနေရတယ်စီမီတော့ကလေးပုံမှန်တောက်နေဖို့အတွက်စီမီခွက်ထဲကိုစီတွေထည့်ပေးနေရတာနဲ့လည်းအလွန်တူပါတယ်ဒီရှင်သန်မှုဆိုတဲ့မီးတော့ကလေးပုံမှန်တောက်နေနိုင်အောင်ဒီခန္ဓာကိုယ်ကြီးတွေကိုအစာအာဟာရတွေထည့်ထည့်ပေးနေရတယ်။ဒီနေ့ကိုနှစ်ခါသုံးခါလောက်ထည့်ထည့်ပေးနေရတယ်။အစာအာဟာရကိုဝါမျိုးနေရတယ်ဆိုတော့ဒီလုပ်ငန်းကြီးဟာရှင်သန်မှုအတွက်မဖြစ်မနေလုပ်နေရတဲ့အလုပ်ကြီးတစ်ခုပဲ။အလွန်ကြီးမားတဲ့တာဝန်ကြီးတစ်ခုလည်းဖြစ်ပါတယ်။ဒီအစာအာဟာရကိုစားမျိုးနေရတဲ့ဒီလုပ်ငန်းရဲ့ကြီးကျယ်ပုံကိုအသေးချာစဉ်းစားကြည့်တဲ့။အစာအာဟာရအတွက်ရှားကြဖို့ရတယ်။ပြင်မြန်ပန်းပန်းစူးစမ်းပြီးတော့လှုပ်ကြကိုင်းကြရတယ်အဲ့လိုရှာလှုပ်ဖွေလို့ရလာပြီဆိုတော့လည်းပဲချက်ကြပြုတ်ကြရတယ်ပြင်ကြဆင်ကြရတယ်ပြီးတော့စားကြတောက်ကြဝါကြမျိုးကြတယ်သမုတ်တရားဝန်တထွားတဲ့ဘယ်တော့မှပြိနိုင်တယ်ဆိုတာလည်းမရှိဘူးဒီတာဝန်ကိုပြင်မြန်ပန်းပန်းကိုထမ်းဆောင်နေကြရတာဒါဟာဇင်ခန်းနေတဲ့အလုပ်တစ်ခုမဟုတ်ဘူးဒါဟာตายရတဲ့ကိစ္စတစ်ခုလည်းမဟုတ်ဘူးဒီလို့ကိုမလုပ်ရင်မရှင်းတမှာမို့လို့ဒီအလုပ်ကိုမလုပ်ရင်တေမာမို့လို့လုပ်နေရတဲ့တေရင်ရှင်ရဲ့အလုပ်ပဲတတဝတိုင်းတတဝတိုင်းသူတို့ဘဝရှင်သန်နေထိုင်ဖို့အတွက်အစာအာဟာရကိုဝါမျိုးစားတောက်နေကြရတယ်လူလဲလူလိုက်နတ်လဲနတ်လိုက်တိရိစ္ဆာန်တွေလဲတိရိစ္ဆာန်လိုက်ဝါမျိုးစားတောက်နေကြရတယ်တိရိစ္ဆာန်လောကကိုကြည့်မယ်ဆိုရင်သူတို့ဘဝရှင်သန်ဖို့အတွက်အစာအာဟာရကိစ္စဟာအလွန်တရာမှခက်ခဲကြံထန်းတာကိုတွေ့ရတယ်။ကိုယ်ဝါရှင်သန်ရစ်တဲ့တခြားသတ္တဝါတွေကိုဖန်ဆီတက်ဖြတ်ပြီးစားတော့ဝါမျိုးကြရတယ်။သူတို့ဘဝတွေဟာအလွန်မှခက်ခဲတယ်အလွန်မှလည်းပင်ပန်းဆင်းရဲတယ်။ငွေတွေဆိုလို့ရှိရင်သူတို့ရဲ့သားကောင်းတွေကိုဝါမျိုးနေတာကိုကြည့်ရတာအလွန်မှခက်ခဲပင်ပန်းတယ်။ဒါပေမဲ့သူတို့ကတော့လောဘစိုးတွေနဲ့တကယ်ကိုမဲ့မဲ့မုံမုံဝါမျိုးနေကြတာပဲ။လူသားတွေရဲ့အစားအသောက်ဝါမျိုးမှုတွေကိုလည်းပဲဒီလိုချာစဉ်းစားကြည့်မယ်ဆိုလို့ရှိရင်လိမ့်ဆန်နေတဲ့တိတ်ပြီးတော့မထူးလာဘူးလို့ဆိုရမယ်ထူးတယ်ဆိုရင်လည်းအပေါ်ရန်လောက်ပဲထူးမယ်လူတွေလည်းပဲစားဖို့တောက်ဖို့အတွက်လိမ့်ဆန်တွေကိုမွေးကြတယ်ကြက်တွေဖွဲတွေဝက်တွေစိတ်တွေနွားတွေငါးတွေဒါတွေကိုမွေးကြတယ် ပြီးရင်ရဲဆက်ဆက်တတ်ကြတယ်စိတ်တန်းကြချက်ပြုတ်ကျော်လို့ပြီးတော့မဲမဲမောမောကိုစားတော့ဝါမြုံနေကြတာပဲပြိဿံနေနဲ့ရှင်လိုက်ရင်အစင်းစားတာနဲ့အကျက်စားတာတော့ပဲกว่าကျန်တာတွေကတိတ်မထူးလားဟုတ်ရဲဆက်ဆက်တတ်တာချင်းလည်းမထူးမဲမဲမောမောစားကြတာချင်းလည်းတိတ်မထူးဘူးပလိစံတွေကသူတို့ရဲ့လက်သေးခြေသေးအဆွေတွေကိုအသုံးပြုပြီးတော့တတ်မယ်။လူတွေကလက်နက်ကိရိယာတွေကိုအသုံးပြုပြီးတော့တတ်မယ်။ဘာမှသိပ်ပြီးတော့မထူဘူး။ရက်ဆက်တာချင်းလည်းပဲအတူတူပဲ။ပလိစံတွေလည်းပဲမဲမဲမောမောစားကြတယ်။လူတွေလည်းပဲမဲမဲမောမောစားကြတယ်။မဲမဲမောမောစားကြတာချင်းလည်းပဲသိပ်ပြီးတော့ထူလာတယ်လို့မဆိုနိုင်ဘူး။အဲ့ဒီတော့အသိဉာဏ်ရှိတယ်ဆိုလို့ရှိရင်မိမိတို့ရဲ့စားတောက်မှုဟာပဋိစံတွေရဲ့စားတောက်မှုနဲ့ကွဲပြားတဲ့နဲ့ရဲဆက်ဆက်တတ်တာတွေမပါတဲ့မှုမဲမဲမောမောစားတောက်တာမျိုးတွေမဖြစ်တဲ့မှုမြတ်စွာဘုရားကကိုကိုယ်တိုင်တတ်စားဖို့ဆိုတာကိုမပြောနဲ့ကိုစားဖို့များတတ်ထားတာလားလို့မြင်ရင်းကြချင်းယုံမှချင်းရှိတယ်ဆိုရင်တောင်အဲ့ဒီအသားကိုမစားရဘူးလို့ဆုံးမနောက်ပြီးတော့အစာအာဟာရကိုမဲ့မဲ့မောမောမစားဖို့ကိုလည်းပဲနှီးမျိုးစုံနဲ့ဆုံးပါတယ်ခန္ဓာကိုယ်ရှင်သန်နေဖို့အတွက်မဖြစ်လို့စားရတာဒီခန္ဓာကိုယ်ရှင်သန်နေမှလည်းပဲမြတ်သောအကျင့်ကိုကျင့်သုံးနိုင်မှာဒီခန္ဓာကိုယ်ရှင်သန်နေမှလည်းပဲမိမိကြိုးစီပါသူတို့ဘာကြိုးစီပါကိုဆောင်ရွက်နိုင်မှာဒါကြောင့်ခန္ဓာကိုယ်ရှင်သန်ရေးအတွက်ဒီအစာအာဟာရကိုမဖြစ်လို့စားကြရတာလို့မြင့်မြတ်တဲ့ရည်ရွယ်ချက်တွေနဲ့အစာအာဟာရကိုစားကြရမှာအသိဉာဏ်နဲ့ဆင်မြင်ပြီးတော့ဆင်ခြင်ပြီးတော့စားကြရမှာခုယောဂီတို့ရုပ်ဆုံနေတဲ့ဤတိစားဝယ်အမဲမဲကိုဆိုတဲ့လင်္ကာလေးအဲ့ဒီလင်္ကာလေးကိုရုပ်ဆုံတဲ့အခါမှာလင်္ကာမှာပါတဲ့အဓိပ္ပာယ်ကိုတိတိချာချာစဉ်းစားပြီးတော့ရုပ်ဆုံကြည့်ရည်ရချက်အလွန်တရာမြင့်မားတာကိုတွေ့ရတယ်အလွန်တရာသဘာဝကျပြီးတော့လွန်တရာလေးနဲ့တာကိုလည်းတွေ့ရတယ်ဤတိစားဝယ်အမဲမဲကိုမျိုးရမှန်ကြွလှပရည်စင်ပြည့်ဖြိုးခြင်းကမသုံးပါဘူးလေးပြတ်တက်ဆောင်ဤကိုကောင်သည်ရှိအောင်ဒီလေအသက်မြတ်တမ်းမမောပညာဖရာသာသနာကျင့်တဲ့ဖြာကိုကျင့်မာနိုင်စေဝေဒနာဟောင်းသည်မဖြစ်စီရရပိုက်မြတ်လေခတ်သိမ့်ပြစ်တို့မဖြစ်လျောင်ချမ်းမြေအောင်ဟုသုံးဆောင်မိရပါသည်တဲ့ဒီချာလေးတစ်ပိုက်ချင်းလေးစဉ်းစားပြီးတော့စူးကြည့်မယ်ဆိုရင်အလွန်လေးနဲ့တာကိုတွေ့ရတယ်ဤသည့်စားဝဲအမဲမဲကိုမျိုးရမှန်ကြွလှပရည်စင်ပြည့်ဖြိုးခြင်းကမသုံးပါဘူးတဲ့ပြောရင်ပါရင်လှရင်ပါရင်လို့စားတာတောက်တာမဟုတ်ပါဘူးတဲ့ဒီပြတ်သက်ဆောင်ဤကိုကောင်သည်ရှိအောင်ဒီလေးအသက်မြတ်တယ်မမို့ပညာဘုရားသာသနာကျင့်တဲ့ဖြာကိုကျင့်မာနိုင်စီအစာအာဟာရကိုမိဝဲမှတကြီးလေးပါနဲ့တိဆောက်ထားတဲ့ဒီခန္ဓာကိုယ်ကြီးမြတ်မြတ်တတ်တာရှင်းသားနိုင်မှာဒါမှလည်းမြတ်စွာဘုရားအဆုံးအမတွေကိုကျင့်သုံးနိုင်မှာဒီလိုကောင်းမွန်တဲ့ရည်ချက်တွေနဲ့စားတော့ပါတယ်တဲ့ဝေဒနာဟောင်းတဲ့မဖြစ်စေရရပိုင်းမြတ်လေးခတ်သိမ့်ပြစ်တို့မဖြစ်လျအောင်ချမ်းမြေအောင်ဟုသုံးဆောင်မှုရပါသည်တဲ့ဆာလောင်တဲ့ဝေဒနာတွေပျောက်ပြင်းပြင်းထန်တဲ့ဝေဒနာအသစ်တွေလည်းမဖြစ်ရအောင်ဣရိယာပုလေးပါးမှာချမ်းချမ်းသာသာနဲ့မြတ်သောအကျင့်ကိုကျင့်သုံးနိုင်အောင်လို့ဒီအစာအာဟာရတွေကိုစားတော့တာပါလို့ဒီလိုမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့စဉ်းစားဆင်ခြင်ပြီးတော့စားရတာဒီလိုမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့စားလို့ရှိရင်မဲမောမှုတွေနေသွားမယ်ဏိဒါနဘဂတန်ရုပ်ပါဠိတော်မှာဥဒ္ဒမန္တုပမသုတ်တံဆိုတာရှိတယ်အစာအာဟာရကိုစားတဲ့အခါမှာတူရီသောသားလေးရဲ့အသားကိုစားသလိုသဘောထားရမယ်လို့မြတ်စွာဘုရားဟောတယ်ရှင်တုံးကလင်မယားနှစ်ယောက်တူရီသောသားငယ်လေးကိုခြိပိုးပြီးတော့စားနေရခအနှဲငယ်နဲ့ကန္တာရခီကြီးကြီးတစ်ခုကိုတွားရတဲ့လမ်းကုလမှာပဲပါလာခဲ့တဲ့စားနေရခလေးတွေကကုန်သွားတယ်အဲ့ဒီတော့လင်မယားနှစ်ယောက်တိုင်ပင်ကြတယ်ငါတို့မှပါလာတဲ့စားနပ်ရိက္ခာကတော့ကုန်ပြီမကူးမြောက်ရသေးတဲ့ခရီးခဲကလည်းကြံနေသေးတယ်ဒီတော့တို့ရဲ့ဒီတူရီသောသားလေးကိုတတ်ပြီးတော့အသားတော်အသားညင်းလေးတွေပြုတ်ပြီးတော့သားငယ်ရဲ့အသားကိုစားရင်းနဲ့ပဲကြံတဲ့ခီးကိုဆက်သွားကြမယ်တို့သုံးယောက်စလုံးမသေးဘူးနီလန်းကတော့ဒီနည်းပဲရှိတော့တယ်လို့တိုင်ပင်ပြီးတော့သားငယ်လေးကိုတတ်ပြီးတော့အသားတော်အသားချင်းလေးတွေလှုပ်ပြီးတော့ဒီအလွန်တရာချစ်တဲ့သားရဲ့အသားကိုပဲစားရင်းနဲ့ ကျန်တဲ့ခီးခဲကိုဖြတ်ကြတယ်။တန်းငယ်ရဲ့အသားကိုစားတိုင်းစားတိုင်းလေးပဲတို့ရဲ့သားလေးပဲမှလဲတို့ရဲ့သားလေးပဲမှလဲလို့ရင်ဘတ်ကိုထုပြီးတော့ငိုကြွေးကြတယ်။အဲဒီဥမာကိုမြတ်စွာဘုရားကဟောပြပြီးတော့ယဟန်တော်တွေကိုယဟန်တို့အဲဒီလင်မယားနှစ်ယောက်ဟာတန်းငယ်ရဲ့အသားကိုစားတဲ့နေရာမှာပျော်ရွှင်မြူတူးလို့တဲ့သဘောလှပတင့်တယ်လို့တဲ့သဘောရှိပါမလားလို့မေးတယ်။မေးရှိနိုင်မှမလို့လက်ကြံခီးခဲကိုကုမြောက်လို့တဲ့အတွက်ကြောင့်သာစားကြရတာမဖြစ်လို့သာစားကြရတာအခုလည်းပဲအစာအစာကိုမှုဝဲတဲ့အခါမှာပျော်ခြင်းပါခြင်းလှခြင်းပါခြင်းလို့စားတာမဟုတ်ဘူးအသက်ရှင်တယ်မှမြတ်သောအကျင့်ကိုကျင့်သုံးနိုင်မှဒါကြောင့်အသက်ရှင်တန်နေဖို့အတွက်ဒီအစာအစာကိုစားကြရတာလို့မှန်မှန်ကန်ကန်စဉ်းစားဆင်ခြင်ပြီးစားကြရမယ်တဲ့အစာအစာရဲ့ပုံမှာမမောမှုတွေနေပါပြောက်ွယ်သွားဖို့အတွက်မြတ်စွာဘုရားကတော့ဤမျိုးစုံနဲ့ကြိုးစားခိုင်းတာဤမျိုးစုံနဲ့စဉ်းစားဆင်ခြင်တတ်အောင်လည်းပဲသင်ပြပေးထားတာပါပဲဒီနေရာမှာအစာအာဟာရရဲ့သဘောမှန်ကိုစဉ်းစားရင်လည်းမမောမှုတွေနေပါသွားနိုင်တယ်ဒါဖြင့်အစာအာဟာရရဲ့သဘောမှန်ကဘယ်လိုရှိတော့အစာအာဟာရရဲ့သဘောမှန်ကယွန်ရှာဆက်စုပ်ပွဲတွေဖြစ်သွားမယ်ဆိုတာပါပဲယုံရှာဆက်စုပ်ပွဲတွေဖြစ်သွားတယ်ဆိုတာကအဲ့ဒါအစာအာဟာရရဲ့သဘောအမှန်ပါပဲ။ဒါကြောင့်အစာအာဟာရကိုစားတဲ့အခါမှာဒီအစာအာဟာရရဲ့ယုံရှာဆက်စုပ်ပွဲသဘောတွေကိုစဉ်းစားဆင်ခြင်ပေးရမယ်။ယောဂီတို့ရုပ်ဆုံနေတဲ့နောက်ထပ်လင်္ကာလေးကိုစဉ်းစားကြည့်ပါဦး။ဆွမ်းဟုခေါ်မိအပစ္စည်းကသူကြီးပါလားတည်နေပါမူ။ယုံဝယ်ရမျိုးမဟုတ်လို့လဲ။ပုတ်သွင်းညီအောင်ဤကိုယ်ကောင်နဲ့သုံးဆောင်သမှုအကြောင်းပြု၍ခုမကြံဘောသူသဘောသူလှင်ချောပျောက်ပြဲကင်းစင်ကွယ်သည်ထွေပွဲဖြစ်ကြတော့မည်တကားအစာဟာရဆိုတာသူတို့ကြီးတက်တက်ဆိုလို့ရှိရင်ယုံဝယ်ရမဟုတ်ပါဘူးတဲ့အယောင်အစင်အဖြစ်ရောအနံ့ရတာအနေနဲ့ရောစားခြင်းတဖွဲပဲဒါပေမဲ့လေပုတ်သူညီအောင်ဤကိုကောင်နဲ့သုံးဆောင်သူမှုအကြောင်းပြု၍တဲ့ဒီခန္ဓာကိုယ်ကြီးနဲ့ပေါင်းလိုက်တာနဲ့ပဲအလွန်ယုံရှာဝယ်တွေဖြစ်သွားရတယ်အဲ့လိုအစာအာဟာရရဲ့ယုံရှာဆက်စုပ်ဝယ်သဘောတွေကိုအသေးချာစဉ်းစားပြီးတော့စားမယ်ဆိုရင်လည်းပဲအစာအာဟာရရဲ့ပုံမှာမဲမောမှုတွေနည်းသွားနိုင်တယ်။အစာအာဟာရဟာယုံရှာဆက်စုပ်ဝယ်ကောင်းတယ်လို့မှန်ကန်တဲ့အမှတ်ရမှုအာဟာရအာဟာရပရိကူလတင်ညာလို့ဒီလိုမျိုးဆိုပြောဟောပါတယ်။အဲ့ဒီအာဟာရပရိကူလတင်ညာဆိုတာနိဗ္ဗာန်ကိုတောင်ရောက်အောင်ပို့နိုင်တယ်အင်္ဂုတ္တပါဠိတော်တတ္တကနိပတ်မှာကျိန်ဖန်များစွာပွားများလို့ရှိရင်နိဗ္ဗာန်လင်တရားရှိတဲ့နိဗ္ဗာန်လင်အဆုံးရှိတဲ့နိဗ္ဗာန်ကိုရောက်နိုင်တဲ့တင်ညာခုနှစ်ပါးဆိုတာကိုမြတ်စွာဘုရားဟောထားတယ်။မတင့်တယ်မှုကိုအမှတ်ရတဲ့အတုပတင်ညာတည်ခြင်းကိုအမှတ်ရတဲ့မရဏတင်ညာအစာအာဟာရရဲ့ယွန်ရှာဆက်စုပ်ဖွဲ့လေးကိုအမှတ်ရတဲ့အာဟာရပဋိကူလတင်ညာလုံးစုံသောလောကကြီးရဲ့ငွေလျော်ဝယ်မရှိမှုကိုအမှတ်ရတဲ့တပ္ပလောကေအနာဘိတ္တိတင်ညာသင်္ခါရတရားတို့ရဲ့မတည်မြဲမှုကိုအမှတ်ရတဲ့အနိစ္စတင်ညာမတည်မြဲခြင်း၌ဆင်းရဲမှုကိုအမှတ်ရတဲ့အနိစ္စဒုက္ခတင်ညာဆင်းရဲခြင်း၌အဆိုးမရမှုကိုအမှတ်ရတဲ့ဒုက္ခအနတ္တတင်ညာဆိုပြီးတော့တင်ညာခုနှစ်မျိုးမြတ်စွာဘုရားဟောထားတယ်အဲ့ဒီတင်ညာခုနှစ်မျိုးထဲမှာအစာအာဟာရရဲ့ယွန်ရှာဆက်စုပ်ပွဲသဘောတွေကိုအမှတ်ရတဲ့အာဟာရပဋိကူလတင်ညာဆိုတာတပါးအပါဝင်ဖြစ်နေတယ်။အာဟာရပဋိကူလတင်ညာကိုပွားများလို့ရှိရင်အရသာမှာတတ်မဲ့တဲ့လောဘတွေနည်းသွားမယ်လို့မြတ်စွာဘုရားဟောတယ်။အာဟာရပဋိကူလတင်ညာကိုကျိန်ဖန်များစွာပွားများအထုံးမယ်ဆိုရင်တော့နိဗ္ဗာန်လင်တရားရှိတဲ့နိဗ္ဗာန်လင်အဆုံးရှိတဲ့နိဗ္ဗာန်ကိုတောင်ရောက်အောင်ပို့နိုင်တယ်ဆိုတဲ့အဓိပ္ပာယ်ဒါမြတ်စွာဘုရားဟောထားတာရှိတယ်။ဒါကြောင့်အစာအာဟာရကိုသုံးဆောင်တဲ့အခါမှာအစာအာဟာရရဲ့သဘောမှန်ဖြစ်တဲ့ယွန်ရှာဆက်စုပ်ဖွဲ့တွေကိုအမှတ်ရဖို့လိုတယ်။ကျိန်ဖန်များစွာအမှတ်ရနိုင်ဖို့လိုတယ်။ဒါကြောင့်အစာအာဟာရကိုစားတိုင်းစားတိုင်းမှန်မှန်ကန်ကန်သိသိပြီးတော့နေတဲ့တတိနဲ့လည်းပဲစားရမယ်။အစာအာဟာရရဲ့သဘောအမှန်တွေကိုမှန်မှန်ကန်ကန်စဉ်းစားဆင်ခြင်ပြီးတော့လည်းပဲစားရမယ်။မြင့်တဲ့ရည်ရွယ်ချက်နဲ့လည်းပဲစဉ်းစားဆင်ခြင်ပြီးတော့စားကြရမယ်။နောက်တစ်ခုက အစာအထားကိုစားတဲ့အခါမှာသတိပဋ္ဌာန်ဘာဝနာကိုပွားများရင်းနဲ့စားကြရမယ်။ဒါကတော့အစာအထားကိုစားတဲ့နေရာမှာအလွန်တရာမှအရေးပါတဲ့အလွန်တရာမှအရေးကြီးတဲ့ကျင့်စဉ်လို့ဒီလိုလည်းပဲနားလည်ရမယ်။သတိပဋ္ဌာန်ပါဠိတော်မှာတမဇာနာပပဆိုတာရှိတယ်။အဲ့ဒီထဲမှာမြတ်စွာဘုရားကအစာအထားစားတာတောက်တာနဲ့ပတ်သက်ပြီးတော့အတိတိပိတိခာယိတိတာယိတိတမဇာနာကာရီဟောတိလို့အဲ့ဒါလို့ဟောတယ်။အဓိပ္ပာယ်ကစားတာတောက်တာခဲတာလျှက်တာတွေကိုတိလျက်နဲ့ပြုရမယ်လို့အဲ့ဒါလို့အဓိပ္ပာယ်ရတယ်။အဲ့ဒီတော့စားတာတောက်တာခဲတာလျှက်တာတွေကိုတိလျက်နဲ့ပြုရမယ်ဆိုတော့အစာတောက်တွေကိုစားတောက်နေတဲ့အချိန်မှာရှိပေါ်နေတဲ့ဒီခန္ဓာကိုယ်ကြီးရဲ့အနေအထားတွေကိုလည်းပဲအမှန်တိုင်းသိသိနေရခန္ဓာကိုယ်ကြီးရဲ့ထိုင်နေတဲ့အနေအထားတွေအင်္ဂါစိတ်ပိုင်းချင်းချင်းထိနေတဲ့အနေအထားတွေလက်တွေရဲ့လှုပ်ရှားနေမှုပါးစပ်ရဲ့လှုပ်ရှားမှုဝါးမျိုးစားတော့နေမှုဒါတွေကိုအမှန်တိုင်းသိသိသိသိနေရအထူးသဖြင့်တော့စားတော့နေတဲ့အချိန်မှာလျာပေါ်မှာဖြစ်ပေါ်နေတဲ့အရာသာမျိုးစုံတွေကိုအမှန်တိုင်းသိသိနေရမယ်။ဒီချက်လေးကိုတည်တည်ချာချာသတိထားပြီးတော့ကြိုးစားပါ။စားတောင်းနေတဲ့အချိန်မှာလျာပေါ်မှာဖြစ်ပေါ်နေတဲ့အရာသာမျိုးစုံတွေအမှန်တိုင်းသိနေအောင်ကြိုးစားရမယ်။ကြိုးတာပဲဖြစ်ဖြစ်၊ချင်တာပဲဖြစ်ဖြစ်၊ငံတာပဲဖြစ်ဖြစ်၊စက်တာပဲဖြစ်ဖြစ်ဘယ်လိုအရာသာတွေပဲဖြစ်ဖြစ်ဖြစ်နေတာတွေကိုအမှန်တိုင်းသိသိနေရမယ်။အဲလိုစားတောင်းနေတဲ့အချိန်မှာစိတ်တိုင်းကြတာတွေလည်းဖြစ်နိုင်တယ်။စိတ်တိုင်းမကြတာတွေလည်းဖြစ်နိုင်တယ်။စိတ်ထဲမှာမကျေနပ်တာလည်းဖြစ်နိုင်တယ်။ကျေနပ်တာလည်းဖြစ်နိုင်တယ်။ဘယ်လိုစိတ်ရဲ့ခံစားချက်မျိုးကိုမစိုးဖြစ်နေတဲ့အတိုင်းလေးမှန်ကန်သိပြီးတော့နေဖို့လည်းပဲကြိုးစားကြရမယ်။စိတ်တိုင်းကြတာကိုလည်းစိတ်တိုင်းကြတယ်လို့အမှန်တိုင်းသိနေရမယ်။စိတ်တိုင်းမကြတာဖြစ်ရင်လည်းစိတ်တိုင်းမကြတာတွေဖြစ်နေတယ်လို့အမှန်တိုင်းသိရမယ်။ဒီတော့စားတောင်းနေချိန်မှာဖြစ်ပေါ်နေတဲ့လှုပ်ရှားမှုတွေထိမှုတွေတရားပေါ်မှာဖြစ်ပေါ်နေတဲ့ရတာတွေဒါတွေကိုအမှန်တိုင်းသိသိနေအောင်ကြိုးစားကြရမယ်။ဒါဟာလည်းပဲစားတောင်းနေတော့မှကျင့်သုံးကြရမယ်။မြတ်စွာဘုရားရဲ့အဆုံးအမပါပဲ။အဲ့ဒီတော့အစာအထားကိုစားတဲ့အခါမှာအချင်းချုပ်အားဖြင့်မြတ်သောခြင်းကိုကျင့်သုံးနိုင်ဖို့အတွက်ဒီအစာအထားကိုစားတာပါဆိုတဲ့မြင့်မြတ်တဲ့ရည်ရွယ်ချက်နဲ့စားကြရမယ်။နောက်တစ်ခုကအစာအာဟာရရဲ့ရွှန်ရှားဆက်စုပ်ဖွဲ့တွေကိုအမှတ်ရပြီးတော့လည်းပဲစားတောက်ကြရမယ်။နောက်တစ်ခုအရေးကြီးတာကစားတောက်နေတဲ့အချိန်မှာဖြစ်ပေါ်နေတဲ့ယုံ nant တရားတွေကိုအမှန်တိုင်းသိသိနေအောင်ကြိုးစားရင်းနဲ့လည်းပဲစားတောက်ကြရမယ်။မင်္ဂစွာသိတဲ့ဉာဏ်ပညာနဲ့စဉ်းစားဆင်ခြင်ပြီးတော့မြင့်မြတ်စွာစားတောက်နိုင်ကြပါစေ။